ိုင်းသားတွေလက်နက်ကင်တိုက်ပွဲဝင်နေတာခွဲထွက်ဖို့မဟုတ်ပဲဒန်းတူခွင့်ရေးရဖို့အတွက်ဖြစ်တယ်လို့ဒီကနေ့နေပြည်တော်မှာစတင်လိုက်တဲ့ညီညင်ရေးညီလာခံဖွင့်ပွဲမှာတိုင်းရင်းသားခေါင်းဆောင်တွေကထပ်လောင်းပြောကြားလိုက်ပါတယ်တိုင်းရင်းသားဒေသတွေကစစ်ပြေးစစ်ရှောင်ဒုက္ခသည်တွေအရေးဖြေရှင်းကြဖို့တိုက်ပွဲတွေရပ်ဆဲကြဖို့အလေးထားပြောကြားသွားခဲ့တယ်လို့ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတိုက်တွန်းသွားပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာတိုင်းရင်းသားခေါင်းဆောင်တွေရဲ့အတန်းတွေကိုမှတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ရောင်ဆောင်ပန်းတိုင်းဖူးပွင့်ကလာပါတဲ့မင်း
အစိုးရငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုနေပြည်တော်မှာစတင်ဖွင့်လှစ်တာမှာတော့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေရော NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ကိုယ်စားလှယ်တွေပါစုံစုံညီညီတက်ရောက်ခဲ့ကြတာပါညီလာခံအဖွဲ့မှာတော့တိုင်းရင်းသားလက်နက်ကိုင်တွေကတော်လှန်ရေးရဲ့ရည်မှန်းချက်နောက်ငြိမ်းချမ်းရေးလိုလားချက်တွေကိုအလေးအနက်ထားပြောဆိုခဲ့ကြပါတယ်။ကချင်လွတ်မြောက်ရေးအဖွဲ့ KAO ရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဖန်လာကသူ့ကိုတိုင်းရင်းသားတွေကဗိုလ်ချုပ်ကြီးလို့ခေါ်ပါတယ်လို့အဖွဲ့မိန့်ခွန်းကိုအခုလိုစလိုက်ပါတယ်
။အားလုံးမင်္ဂလာပါ။ကျွန်တော်နာမည်ဦးအင်ဖန်လာပါ။ UNFCA ရဲ့ဥက္ကဋ္ဌနဲ့ KAO ရဲ့ဒုဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ရပါတယ်။ကျွန်တော်တိုင်းရင်းသားများတော့ကျွန်တော်ဘူချုပ်ကြီးအင်မာလာလို့ခေါ်ကြပါသေ
းတယ်။ဒါအပြင်တိုင်းရင်းသားတွေလက်နက်ကင်တိုက်နေရတာခွဲထွက်ဖို့အတွက်မဟုတ်ဘူးလို့လဲညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ဘူချုပ်ကြီးအင်ပန်းလာကထပ်လောင်းပြောပါတယ်
။ဘမမဟုတ်တဲ့ကျွန်တော်တို့တိုင်းရင်းသားတွေလက်နက်ဆွဲကင်ပြီးတော်လန်မှုတွေပြုတ်လုနေကြတာဟာဘာကြောင့်လဲလို့မေးချင်ကြပါလိမ့်မယ်။ကျွန်တော်တို့ဟာပင်လုံမှာပြုတ်ခဲ့ကြတဲ့ဂတိချုပ်ခဲ့ကြတဲ့စာချုပ်ပါတဘောတူညီချက်တွေကိုပြည့်ပြည့်စုံအောင်အကောင်အထည်မဖော်ခဲ့ကြလို့ကျွန်တော်တို့လိုလားတောင်းတတဲ့ဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ကြားထမ်းခွင့်တို့ကိုအမခံတဲ့အခွင့်အရေးတွေဆုံးချုံနေရလို့ပဲဆိုတာကိုပြောလိုပါတယ်
UNFC အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကတနိုင်ငံလုံးအပြစ်ရစာချုပ် NCA ကိုလက်မှတ်မထိုးကြသေးပါဘူးတနိုင်ငံလုံးအပြစ်ရစာချုပ် NCA မှာလက်မှတ်ထိုးထားတဲ့မြန်မာတပ်တန်းအစီအစဉ်လက်နက်ကိုင်တပ်ဖွဲ့ကရင်အမျိုးသားအစိုးရ KNU ကဗိုလ်ချုပ်ကြီးမူတူဆေးဖို့ကလည်းအဖွင့်စကားပြောပါတယ် NCA ဟာလုံးဝပြည့်ပြည့်စုံမှုမရှိပေမဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အထောက်အကူကောင်းဖြစ်ပါတယ်လို့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောပါတယ်ဒါအပြင် Federal Democracy ပြည်ထောင်စုအတွေ့မူနဲ့လုပ်ငန်းစဉ်တွေချမှတ်ဖို့လိုအပ်ချက်ကိုလည်းအလေးအနက်ပြောဆိုသွားပါတယ်
။27ရာစုပင်လုံးညီလာခံအပြီးစတင်ဆွေးနွေးကြမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာမတူကြတဲ့အစွန်းနှစ်ဖက်မှာရှိတဲ့ Federal ဘန်ဒိုင်ကိုဂန္ဓာကြီးငါးခုကနေဘယ်အခြေခံကိုစတင်သဘောတူရယူပြီးခွဲစည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲမယ်ဆိုတဲ့လက်တွေ့အကောင်အထည်ဖော်ကြမဲ့အချိန်ရောက်ရှိလာပြီဖြစ်ပါတယ်
။တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တွေဘက်ကတော့နှစ်ဖက်ယုံကြည်မှုတိစောက်ရေးအတွက်စစ်ပြေးစစ်ရှောင်ဒုက္ခသည်တွေအရေးဒီလူတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရရှိဖို့တိုင်းရင်းဒေသစစ်ပွဲတွေရက်စဲရေးတို့ကိုစောင့်ရွက်ဖို့အရေးကြီးတဲ့အကြောင်းတိုက်တွန်းပြောဆိုကြပါတယ်။ဒါအပြင်ရှစ်ဆက်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့ပါဝင်တိုက်သူတွေပါဝင်နိုင်ရေးကိုလည်းတိုက်တွန်းပြောဆိုသွားကြပါတယ်ရှင်